ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာရှိတဲ့လုံခြုံရေးစခန်း၃ခုကိုဒီကနေ့မနေ့အစောပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်၉ဦးနဲ့အကြမ်းဖက်တိုက်ခိုက်သူ၈ဦးသေဆုံးခဲ့တယ်လို့အစိုးရကထုတ်ပြန်ပါတယ်။ဒေသတွင်းမှာညံ့မထွက်ရမယ့်ထုတ်ပြန်လိုက်ပြီးဆိုပေမဲ့အခြေအနေတွေလုံခြုံရေးအာဏာပိုင်တွေကထိန်းချုပ်ထားနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတော့မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာရှိတဲ့နေကြားဆောင်ဌာနချုပ်ဖြစ်တဲ့ကြီးကန်းပြင်ဌာနချုပ်နဲ့ကိုးတံကောင်ငခုရစကန်စတဲ့နေရာ၃ခုကိုအမိမတိလက်နက်ကင်တပ်ဖွဲ့တွေကမနှက်အစောကြီးဝင်ရောက်ဖြစ်ခတ်ခဲ့ရာဒုတ်တာလက်နက်တွေနဲ့စီးနှင်းတက်ခတ်ခဲ့တာတွေကြောင့်ရဲတပ်ဖွဲ့ဝင်တွေကြဆုံးခဲ့ရတယ်လို့ဝင်ရောက်စီးနှင်းသူတွေလည်းတေဆုံးမှုတွေရှိခဲ့တယ်ဆိုပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကရဲချုပ်ကနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်ရဲချုပ်ပြောဆိုသွားတာကတော့နေကြောင်ဌာနချုပ်နဲ့ရဲစခန်းတွေကိုဝင်ရောက်စီးနှင်းပစ်ခတ်မှုတွေအတွင်းမှာရဲတပ်ဖွဲ့ဝင်၉ဦးကြဆုံးသွားခဲ့ပြီး၅ဦးထဏ်ရာရခဲ့ကြောင်းနဲ့တပ်ဖွဲ့ဝင်၂ဦးပျောက်ဆုံးနေတယ်လို့ဆိုပါတယ်။ဝင်ရောက်စီးနှင်းသူတွေဘက်ကအလောင်း၈လောင်းရရှိထားပြီး၂ဦးကိုအရှင်ဖမ်းဆီးမိခဲ့တယ်ဆိုပြီးပြောဆိုသွားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဒီကနေ့နေ့လယ်ပိုင်းကတပ်ဆိုင်ရာအဖွဲ့အစည်းတွေနဲ့အစည်းအဝေးလုပ်ပြီးကြိုင်တွယ်ဖြေရှင်းနေတဲ့အကြောင်းကိုတော့ပြန်ကြားရေးဝန်ကြီးဦးဖေမြင့်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရခိုင်ပြည်နယ်အတွင်းမှာပြစ်ခတ်မှုတွေကမကြာခဏဖြစ်ပွားနေပြီးပြီးခဲ့တဲ့နှစ်မေလ18ရက်နေ့တုန်းကလည်းမောင်တော်မြို့နယ်နယ်ဆက်လဲဖြစ်ဘင်္ဂလားဒေ့ရှ်နယ်ဆက်လဲဖြစ်တဲ့မိုင်းတိုင်50နှစ်ဆိုတဲ့နေရာမှာရိုဟင်ဂျာသွေးစီညီညွတ်ရေးအဖွဲ့ ISO အဖွဲ့လို့ယူဆရတဲ့တပ်ဖွဲ့ဝင်အင်အား50လောက်နဲ့မြန်မာနယ်ကြားဆောင်ရဲတပ်ဖွဲ့ဝင်တွေတိုက်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဒီအတွက်မြန်မာနိုင်ငံဘက်ကနယ်ကြားမှာတာဝန်ယူတဲ့ရဲဝင်နှန်း၄ဦးကြာဆုံးခဲ့ရပြီးတဦးတန်ရာရခဲ့ကြောင်းမောင်တော်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကအတည်ပြုခဲ့ပါတယ်။အခုဖြစ်ခဲ့မှုတွေစီးနှင်းမှုတွေကြောင့်မောင်တော်မြို့နယ်ထဲမှာညမထွက်ရအမိန့်ကိုထုတ်ပြန်ထားပြီးလုံခြုံရေးကိုပုံမတင်းကျပ်မှုတွေလှုပ်ထားတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။